အမေရိကန်ပြည်ထောင်စုနယ်မဟာမိတ်နိုင်ငံတွေကအင်ကာနေပါပဲမြန်မာစစ်ကောင်စီကိုတန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ
် We alongside our partners and our allies including in ASEAN and the United Nations
ကုလသမဂ္ဂနဲ့အာဆီယံအပါအဝင်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာစစ်ကောင်စီကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖန်ဆီးထားသူတွေပြန်လုပေးဖို့နဲ့အခြေအနေတွေတိုးတက်လာအောင်တောင်းဆိုခဲ့ပေမဲ့မြန်မာနိုင်ငံအခြေအနေကပိုးလို့အောင်ဆိုးလာပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်6ဦးနဲ့လုပ်ငန်း3ခုကိုဒီကနေ့ထပ်ပြီးတော့တန်ခါလိုက်တာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကသတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုသွားတာပါ။စစ်အာဏာသိမ်းနှစ်နှစ်ပြည့်တဲ့အချိန်မှာပဲစွမ်းအင်ကဏ္ဍအရာရှိတွေစစ်ကောင်စီအဖွဲ့ဝင်တွေနဲ့အခြားလူပုဂ္ဂိုလ်တွေကိုခုလိုထမှန်တန်ခပိတ်ဆို့လိုက်တာပါရွေးကောက်ပွဲကော်မရှင်တပ်တူသူဖော်ရေးလုပ်ငန်းစွမ်းအင်ရေးရအရာရှိတွေလက်ရှိနဲ့အရင်စစ်ဘက်အရာရှိတွေကိုတန်ခပိတ်ဆို့လာကြောင်းအမေရိကန်ဗန္ဒာယေဝန်ကြီးဌာနကပြောပါတယ်လက်ရှိချမှတ်ထားတဲ့မြန်မာစစ်ကောင်စီကိုတန်ခပိတ်ဆို့ထားတဲ့အစီအစဉ်အောက်ကနေ MOGE မြန်မာရေနံနဲ့တဘာဝတန်ခွေလုပ်ငန်းအရာရှိတွေကိုအမေရိကန်ကပထမဆုံးပြစ်မှတ်ထားတန်ခလိုက်တာဖြစ်တယ်လို့ဗန္ဒာယေဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ကနေဒါ၊ဩစတြေးလျနဲ့ဗြိတိန်နိုင်ငံတို့ကလည်းစစ်ကောင်စီအပေါ်တန်ခတ်ပိတ်ဆို့ကြောင်းအင်္ဂါနေ့မှာအသေးသေးထုတ်ပြန်ကြေညာခဲ့ပါတယ်။စစ်ကောင်စီအတွက်ဝင်ငွေအများဆုံးရှာပေးနေတဲ့အစိုးရပိုင်း MOGE ကိုတန်ခတ်ပိတ်ဆို့ဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပေမဲ့အမေရိကန်ကအခုမှတန်ခတ်လိုက်တာပါ။ကနေဒါကတော့လူပုဂ္ဂိုလ်6ဦးကိုပြစ်မှတ်ထားတန်ခတ်လိုက်တာဖြစ်ပြီးကုန်စည်တင်ပို့ရောင်းချမှုတွေနဲ့လေယာဉ်စီးရောင်းချမှုတွေကိုတားမြစ်လိုက်ပါတယ်။ဩစတြေးလျကတော့စစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်တပ်ပိုင်ကုမ္ပဏီတစ်ခုကိုတန်ခါလိုက်တာပါ။ဗြိတိန်နိုင်ငံကတော့အပြစ်မဲ့ပြည်သူတွေကိုဘုံကျဲတိုက်ခိုက်နေတဲ့မြန်မာလေးတပ်အတွက်လေယာဉ်စီးတွေဝယ်ယူပေးနေတဲ့ကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်နှစ်ယောက်ကိုတန်ခါလိုက်တာဖြစ်ပါတယ်။